မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်မူဝါဒညှိနှိုင်းရေးမှူးဒါရိုက်တာမစ်ချယ်ကမြန်မာနိုင်ငံပေါ်ပိတ်ဆို့မှုတွေရုပ်သိမ်းပေးနိုင်ဖို့အတွက်ဆိုရင်ပိတ်ဆို့ထားရတဲ့အခြေခံအကြောင်းရင်းတွေပြုပြင်ပြောင်းလဲမှုရှိမရှိသူ့အနေနဲ့ဆန်းစစ်ရမှာဖြစ်တယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အထူးကိုယ်စားလှယ်ဒါရိုက်တာမစ်ချယ်ရဲ့ခီးစဉ်ကိုလိုက်ပါသတင်းယူနေတဲ့ကျမတို့ရဲ့ဝိုင်းတော်သူဒေါက်ခင်စိုးဝင်းကရန်ကုန်မြို့ကနေဒီအကြောင်းကိုတိုက်ရိုက်သတင်းပို့မှာပါ။ဒေါက်ခင်စိုးဝင်းရေမစ္စတာဒါရိုက်တာမစ်ချယ်နဲ့တွေ့ဆုံမေးမြန်းထားတာတွေကိုပြန်ပြောပြပါအောင်ရှင်
။ဟုတ်ပါပြီမင်းကြီး။American 2 Coastle Derek Mitchell ရဲ့ဒီမြန်မာနိုင်ငံခီးစဉ်အတွင်းမှာမြန်မာအစိုးရခေါင်းဆောင်ပိုင်းရဲ့တမရအကြံပေးပုဂ္ဂိုလ်တချို့နဲ့နောက်နိုင်ငံရေးပါတီတချို့ကနေပိတ်ဆို့မှုရုပ်သိမ်းရေးပန်ကြားနေကြတာနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုရဲ့ရည်တည်ချက်ကို Derek Mitchell က VOA ကိုအခုလိုပြောပြပါတယ်ရှင်
There are conditions under which sanctions will be lifted and we had that conversation in NAPIDAW. So we'll see how things develop here.There have been encouraging signs.
ပြည်သူမှုရုပ်သိမ်းပေးရတဲ့အခြေခံပြုပြင်ရမယ့်အချက်တွေရှိပါတယ်တဲ့။အဲ့ဒီပြုပြင်ပြောင်းလဲရမယ့်အချက်တွေကိုအရင်ကင်ပယ်ဖို့လိုပါတယ်တဲ့။အခုလောလောဆယ်တွေ့နေရတဲ့အထိုင်းရောက်ပြုပြင်ပြောင်းလဲမှုတွေလှုပ်ရှားမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်သွားမှာဖြစ်တယ်လို့ပြောပြသွားတာပါ။ American 2 Coastle Derek Mitchell ဟာဒီနေ့မနေ့၈ နာရီကမြောက်ဒဂုံမှာရှိတဲ့နိုင်ရေးကူညီမှုအသင်းကိုတွားရောက်လေ့လာခဲ့တဲ့အချိန်မှာကျွန်မလည်းလိုက်ပါသတင်းယူခဲ့ရင်းနဲ့ပိတ်ဆို့မှုရုပ်သိမ်းရေးအလားအလာနဲ့ပတ်သက်ပြီးတော့မေးဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာ American 2 Coastle မူဝါဒညှိနှိုင်းရေးမှူးတူဦးဖြစ်တဲ့သူအနေနဲ့ American ပြည်ထောင်စုရဲ့မြန်မာအစိုးရကိုထိတွေ့ဆက်ဆံရေးမူဝါဒဟာတကယ်ပဲထိရောက်မှုရှိမရှိဆိုတာကိုကျွန်မမေးမြန်းခဲ့ပါတယ်။အဲ့ဒီအခါမှာ Derek Mitchell ကအခုလိုပြောပါတယ်ရှင်။
Well, I think it's too soon for me to be commenting yet. I've been on the job for 2 weeks. This has been a very productive trip so far, but I'm only in really the second, third day.
You know, Dita Wing was here to learn and to listen and to engage. American has been doing this for a long time. And to see things like this, it's remarkable. 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 And to see things like this,မြန်မာနိုင်ငံအတွင်းဖြစ်ထိုးမှုတွေကိုအနီးကစမ်းစစ်လေ့လာခွင့်လည်းရပါတယ်လေအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာပြုပွေလင်းလင်းရင်းရင်းနီးနီးလေးဆွေးနွေးဖြစ်ပါတယ်လို့ပြောပြသွားတာပါနိုင်ရေးကူညီမှုအတင်းလို့လူမှုရေးလုပ်ငန်းတွေကိုတက်တက်ကြွကြွစေတနာဝန်ထမ်းရုပ်အားပေးနေကြတာတွေတွေ့ရလို့နိုင်ငံအတွက်တိုးတက်ရာတိုးတက်ကြောင်းတစ်ဖက်တစ်လမ်းကနေပါဝင်ဖြည့်ဆည်းပေးနေတာကိုလည်းအခုလိုမှတ်ချက်ပေးပါသေးတယ်ရှင်
But we obviously have an interest in what goes on in civil society here. When I was in NAPIDAW on Friday, we had a
dialogue. ဒီလိုချေပြုတ်ဖွဲ့စည်းတွေရဲ့ရှောက်ရှားမှုတွေကိုကျွန်တော်တို့စိတ်ဝင်စားပါတယ်တဲ့။တောက်ကြနေကသူနေကြည်တော်ကိုသွားတော့ကမြန်မာတာဝန်ရှိသူတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးတွေပြုပြင်ပြောင်းလဲရေးတွေကိုဘလို့ဖော်ဆောင်နေတယ်လဲဆိုတာကိုသူသိအောင်လို့ရှင်းပြခဲ့ပါတယ်တဲ့။အခုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့လည်းအစိုးရခေါင်းဆောင်ပိုင်းတွေ့ဆုံနိုင်ကြပြီဆိုတော့အပြုသဘောဆောင်တဲ့ဖြစ်ထွန်းမှုတွေပဲလို့ကျွန်တော်မှတ်ချက်ချရမှာဖြစ်တယ်လို့ပြောပြသွားတာပါအထူးကိုလည်း Derek Mitchell ဟာရုပ်ရှင်မင်းသားကျော်သူဦးစီးတဲ့နိုင်ရေးကူညီမှုအတင်းနဲ့ဒုက္ခကုသိုလ်ဖြစ်စည်းကမ်းကိုတနာရီကြော်ကြာလေ့လာခဲ့ပါတယ်နောက်အဲ့ဒီကနေမှဆက်ပြီးတော့တောင်တကုံမှာရှိတဲ့ NLD လူငယ်မတ်ဖြူဖြူသိန်းဦးစီးတဲ့ HIV AIDS ဝေဒနာတွေတွေဆောက်ရှောက်တဲ့ဂေဟာကိုလည်းတွားရောက်လေ့လာပြီးတော့လူနာတွေကိုနှုတ်ဆက်အားပေးခဲ့ပါတယ်။အဲ့ဒီကနေမှမင်္ဂလာတုံမြို့နယ်မှာရှိတဲ့ HIV AIDS အထူးကူစည်းရုံကိုလည်းဒီကနေ့တွားရောက်လေ့လာခဲ့ပါတယ်ရှင်။မနေ့ကစက်တင်ဘာလ12ရက်နေ့တနင်္လာနေ့မှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ NLD CEC ဗဟိုလုံမှုဆောင်အဖွဲ့ကိုတွေ့ဆုံမှုအစီအစဉ်ရှိတယ်လို့သိရပါတယ်မင်းကြီး။